လွှတ်တော်အတွင်းသတင်းယူခွင့်ပြုထားတဲ့သတင်းမီဒီယာသမားတွေဟာလွှတ်တော်ထဲမှာကိုယ်စားလှယ်ရဲ့လှုပ်ရှားမှုတပ်ပုံတွေကိုတာဝန်ယူမှုတာဝန်ခံမှုမရှိဘဲရှိုက်ကူးနေတယ်ဆိုပြီးကြက်မပေးဖို့အတွက်ပြည်ထောင်စုလွှတ်တော်နိုင်ငံကထံကိုတက်မတော်ရာကိုယ်စားလှယ်ဘက်ကတင်ပြလာပါတယ်ဒီလိုမလိုလားအတားတွေမဖြစ်ဖို့သတင်းသမားတွေအတွက်လွှတ်တော်ရင်သတင်းအချက်အလက်နဲ့သတင်းမှတ်တမ်းတပ်ပုံဗီဒီယိုရယူနိုင်ဖို့လွှတ်တော်ဘက်ကတိထက်ပို့ပြီးတော့စနေတကြစီမံဆောင်ရွက်ပေးဖို့လိုသလိုသတင်းရယူနေတဲ့သတင်းသမားတွေအပေါ်နှစ်ဖက်အပြန်အလှန်လေးစားမှုရှိဖို့လိုတယ်လို့ထောက်ပြပါရယ်ဒီအပေါ်သတင်းမီဒီယာကောင်စီနဲ့သတင်းသမားတချို့ရဲ့အမြင်ကိုမတ်စုမုံကစူးစီးတင်ပြထားပါရယ်
သတင်းမီဒီယာသမားတွေဟာလွှတ်တော်ကိုယ်စားလှယ်ရဲ့လှုပ်ရှားမှုသတင်းတပ်ပုံဗီဒီယိုဖိုင်တွေကိုလူမှုကွန်ရက်နဲ့ channel တွေမှာတာဝန်ယူမှုတာဝန်ခံမှုမရှိဘဲဖြန့်ဝေနေတဲ့ဆိုပြီးတမတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ဘက်ကသတင်းမီဒီယာသမားတွေကိုစက်မှတ်ပေးဖို့နေပြည်တော်ပြည်ထောင်စုလွှတ်တော်နာယကထံကိုလိတ်မှုပြီးတော့ပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့ကတင်ပြတောင်းဆိုခဲ့ကြပါတယ်တမတော်သားကိုယ်စားလှယ်တွေဘက်ကသတင်းမီဒီယာကောင်စီကိုလည်းတိုင်ကြားစာပို့ခဲ့သေးတယ်လို့သတင်းမီဒီယာကောင်စီရဲ့အတွင်းမှုကပြောပြပါတယ်ဒီလိုနှစ်ဖက်အပြန်အလှန်မလိုလားတာတွေမဖြစ်လာစေဖို့အတွက်ဆိုရင်တော့လွှတ်တော်ရင်းသတင်းမီဒီယာတွေလွတ်လပ်စွာသတင်းရယူနိုင်မှုလွှတ်တော်တာဝန်ရှိတဲ့သူတွေဘက်ကစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့သတင်းမီဒီယာကောင်စီအတွင်းမှဦးတီဟာစောကအကြံပြုပါတယ
်။ဒီ press council နဲ့လွှတ်တော်ငယ်တွေ့တယ်ဒီလိုပုံရတော့တစ်ခေါက်တည်းပြီးတော့ဆွေးနွေးပြီးအင်ဂျင်နီယာတော့တက်မယ်လို့ကိုယ်ခေါ်တယ်သတင်းမီဒီယာကောင်စီလည်းခေါ်တယ်အဲဒီဒီရောင်းလို့တော့လို့မှာဆွေးနွေးတိုင်းတော့ကြမလို့ဒါပေမဲ့ကျွန်တော်ကစာထုတ်ရလို့ကြားလို့အဲဒီစာရေးဖြည့်ရှင်းမှုတွေအကြီးကဲစက်ကတော့ accountability ရှိရမယ်ဒီခုတော့ကိုယ်စလဲမှာကိုသတင်းသမားတွေမှာ accountability ရှိရမယ်တောင်းဝင်ကြည့်ကြအောင်ကတော့ရှိရမယ်နောက်တစ်ခါတော့အဲဒီကိုယ်အမရှိရှိလို့ရတယ်တော်ရယ်တော်ကိုယ်ကလေးကဒီတက်မလို့ချေတက်မလို့တော့မဟုတ်တာဖြစ်ပြီးဖြစ်စေနောက်ဘယ်မှာလဲဘယ်မှာလဲလေဒီကိုယ်တိုင်ရှိကိုရှိရနေရရှိကိုမရှိရနေရကတ်တက်ပြလိုက်ဆိုတော့အရင်ကတည်းကချင်း press gallery ကိုပုံမှန်ထားပြီးတယ်ပြီးတော့အောက်ကိုဆင်းပြီးတော့တုံးနေတဲ့ပုံရပြီးပြန်ကြဲကွာအဲ့ခဏနေပြီးရရင်ပြန်ပြန်အဲ့လိုမျိုး system တစ်ခုကိုတော့ကိုယ်မရှိလို့ဘုံလုံးပဲဒီလိုအဲ့လိုကျွန်တော်မကြည့်လဲဆိုတော့မရှိဘူးဘာလို့ရှိတော့သူစီကိုစီတိရမှာကြာရင်သူကဒီပေါ်ဒီကောစီပေါ်လည်းကြည့်ရအောင်လေအဲ့လိုဒေနီယာမှာဘလော့ဂ်ကြီးကိုကြည့်မယ်အစစင်းမေးချင်ဘလော့ဂ်ကြီးမယ်အဲ့လိုပေးချင်ဖြစ်နေဖြစ်ခြင်းကိုတို့လို့ခြင်းတ
ယ်တပ်မတော်သားကိုယ်စားလှယ်တွေဘက်ကပေးပို့တဲ့စာထဲမှာတော့သတင်းမီဒီယာသမားတွေဘက်ကလွှတ်တော်ကိုယ်စားလှယ်တွေစိတ်ညှို့ညင်အောင်ဒေါသထွက်အောင်လူကုန်တိုက်ခါထိခိုက်အောင်ဆောင်ရွက်တယ်ဆိုပြီးတင်ပြထားတော့တပ်မတော်သားကိုယ်စားလှယ်တွေတချို့ဘက်ကလည်းသတင်းရိုက်ကူးနေတဲ့သတင်းသမားတချို့ကိုစိတ်ရခဲ့တာမျိုးလို့မပြေမလည်ဖြစ်ခဲ့ဘူးတဲ့အခြေအနေလည်းရှိခဲ့ဘူးတာမို့ဒီလိုမျိုးပြည်တော်စုလွှတ်တော်ကိုတိုင်ကြားတာဖြစ်နိုင်တယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်ဒါကြောင့်လွှတ်တော်တွင်သတင်းရယူနေတဲ့သတင်းသမားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ကြားအပြန်အလှန်လေးစားမှုရှိဖို့လိုအပ်တယ်လို့နှစ်ဖက်တာဝန်ယူမှုတာဝန်ခံမှုရှိဖို့လည်းလိုအပ်တယ်လို့မြန်မာသတင်းတမကရဲ့ဒုက္ခရာဖြစ်တာဝန်ယူခဲ့ဘူးသူလည်းဖြစ် BNI တိုင်းရင်းသတင်းမီဒီယာရဲ့အတိုင်းအမြန်တာဝန်ခံအယ်ဒီတာဦးစင်လင်းကသုံးသပ်ပါတယ်
အဲ့တော့တဲ့ဒီစီမင်းစီကအရတော့ပါပဲပြည့်ပြောတဲ့တောက်ဒီဘက်ကတဲ့သာသမားတွေဘက်ကမှားတာမဟုတ်ဘူးတဲ့သာသမားကတော့သူကဒီလွတ်တော်ထဲမှာတဲ့ယူဖို့သူတို့သွားကြတာဖြစ်တယ်ဘယ်လွတ်လပ်ခွင့်သူတို့ရသလောက်အချိန်ပေါင်နေရနေပြီးတဲ့ယူဖို့သွားကြတာဖြစ်တယ်အဲ့လိုတဲ့ယူဖို့သွားတဲ့တဲ့တောက်ကိုအခုတော့မချိန်မငန်ပြောသေးဆိုတာမျိုးကတော့မဖြစ်တဲ့ကိစ္စပဲဘာကြောင့်လဲဆိုတော့တဲ့မီဒီယာနော်စတုတ်ရမန်တိုင်းသူအလုံးလုံးနေတဲ့လူတွေကိုသူ့ရည်သူအပြန်အလှန်လေးစားမှုနဲ့ဆက်ဆံတဲ့နယ်လို့အဲ့လိုယူဆပါတယ်အဲ့တော့အဲ့လိုအပြန်အလှန်လေးစားမှုနဲ့မဆက်ဆံတဲ့အတွက်ကြောင့်မလို့နော်အဲဒီပြဿနာပေါ်လာတယ်လို့ယူဆတယ်အဲ့ဒီပြဿနာပေါ်လာတဲ့နောက်ဆက်တွဲမှာမှဒီစာတော့ထွက်လာတယ်ပေါ့အထွက်လာတော့ဒီစာရဲ့အနေအထားကတော့အဲသူဖြစ်ခဲ့ပြက်ခဲ့တဲ့ဖြစ်စဉ်မှာတော့ဘယ်သူမှတယ်ဘယ်သူမှန်တယ်ဆိုတော့အဲဒီချက်မှာတော့ဖြည့်ရှင်းထားတဲ့သဘောတော့မပါဘူးပေါ့တို့တော့လည်းဆော့ဘောကပြောခဲ့တယ်လို့ပဲအတင်းသမားတွေကလည်းပဲသာလွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့မဖြေမငန်းမပြောတင်တယ်လို့အတင်းသမားတွေကလည်းပဲမိမိတို့တာဝန်ရလွတ်တော်ထဲမှာတရေယူတဲ့အခါမှာမိမိတို့ရိုက်တဲ့သတင်းတပ်ပုံတွေနော်အဗီယိုကလစ်တွေစသဖြင့်ဒါတွေကိုတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အသုံးမလိုပါနဲ့
မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရဲ့တာဝန်ခံတအူးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့ဒီလိုမျိုးတပ်မတော်သားကိုယ်စားလှယ်တွေဘက်ကဆွဆွဲပြောဆိုချက်တွေဟာရေဘူးရတိတ်ဆန်လို့နဲ့ဆွဆွဲချက်တွေသာဖြစ်တဲ့ဆိုပြီးအခုလိုရှုမြင်ပါတယ
်သူလူမှုကွန်ရက်လို့သူပြောရတဲ့ဟာကသတင်းသမားတွေရဲ့တအူးချင်းအကောင့်တွေကရေးသားတဲ့ဟာတွေကိုများသူစုလို့တလားမသိဘူးနော်အဲ့တော့ဒီတိုင်ကြားတဲ့လွှတ်တော်တိုင်ကြားတဲ့ဟာကိုကတိတိကျကျစဉ်းလင်းမရှိဘူးကျွန်တော်ထင်တယ်ဘယ်တဲ့ပုံကဘာကိုသူတို့တိုင်နေတာလဲဆိုတဲ့ဟာလည်းရှင်းရှင်းလင်းလင်းမပေါ်ပြတော့အားလုံးချုပ်ငုံတော့တင်းသမားတွေကသူတို့ကိုဟိုညှိုးညင်အောင်လို့ဟိုသူတို့ရဲ့ဂုံတင်းသိကြအောင်လို့အဲ့လိုမျိုးဆိုတော့ အဲ့ဒါကတော့ယူပီအက်ဆန်ကောင်နဲ့နောက်ပြီးတော့ဆွဆွဲတဲ့သဘောမျိုးဆန်ကောင်နဲ့လို့ကျွန်တော်ထင်တယ်။ပြည်ပြည်ကြကြအချက်နဲ့တရားပါကြောင့်ဆိုရင်ဟာမျိုးမပါဘူးပေါ့နော်။ကျွန်တော်တော့အဲ့လိုမျိုး
။လွတ်တော်စီဝေချင်းပါနေတဲ့အချိန်မှာသတင်းမီဒီယာသမားတွေစီကံတေဝစ်ဖို့သတင်းမီဒီယာသမားတွေကိုလိုအပ်တယ်လို့အရေးယူဆောင်ရွက်ပေးပါဆိုပြီးသတင်းတပ်ပုံတွေနဲ့တကွာတမတော်သားကိုယ်စားလှယ်များအစုအဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်တန်းဆိုးကပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်တွေကိုပါပေးပို့ထားတာဖြစ်ပါတယ်ရှင်။